ပြည်ထောင်အောင်တော်အမတ်တချို့ကိုမြန်မာပြည်ဝင်ဝင်ဗီဇာညှင်းပယ်ခဲ့တဲ့အပေါ်မှာပြည်ထောင်အမတ်တွေကစိတ်ပြစ်ဒေါသထွက်နေကြပြီးတော့နိုင်ငံဆက်ဆံရေးမှာလွှတ်တော်ကိုတုံ့ပြန်တာတဲ့ပိုးပြီးတော့အရေးကြီးတဲ့အဆင့်ဖြစ်တယ်လို့လည်းတတ်မှတ်ခဲ့တဲ့အကြောင်းဝါရင်အောင်တော်အမတ်တို့ကပြောကြားခဲ့ပါတယ်။မြန်မာအစိုးရဘက်ကအဓိကညှင်းပယ်တဲ့အချက်၃ချက်ထဲမှာမြန်မာနိုင်ငံကိုလာဖို့လျှောက်ထားတဲ့ပြည်ထောင်အမတ်တချို့ဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နိုင်ငံတကာရာဇဝတ်ခုံရုံးကိုတင်မှုတောင်းဆိုသူတွေထဲမှာပါဝင်နေတာကြောင့်ဖြစ်တယ်လို့ပြောဖော်ပြထားပါတယ်။ဘရူနီပြည်ထောင်အောက်လွှတ်တော်မှာမြန်မာအရေးဆွေးနွေးကြတာနဲ့ပတ်သက်လို့မိုင်ကြီးနဲ့ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။လက်နက်မြမရှိတဲ့မြန်မာတန်ရုံးကပြည်ထောင်အောက်လွှတ်တော်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးကော်မတီ IDC အဖွဲ့ဝင်အမတ်တချို့ကိုမြန်မာဗီဇာထုတ်ပေးဖို့ညှင်းပယ်တဲ့အကြောင်းကြားစာကို February 29ရက်နေ့ကကော်မတီအနေနဲ့လက်ခံရရှိခဲ့တာပါ။ဒါနဲ့ပတ်သက်လို့ ITC အနေနဲ့စိတ်ပြတ်မိကြောင်းအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ခဲ့တယ်လို့မင်းကဗီတိန်အောက်လွှတ်တော်မှလည်းဒီကိစ္စကိုဆွေးနွေးပြောဆိုခဲ့ကြပါတယ်။နိုင်ငံတကာဖွံ့ဖြိုးရေးကော်မတီဥက္ကဋ္ဌလေးပါပါတီဝါရီအောက်လွှတ်တော်အမတ်စတီဖင်ထရစ်ကမြန်မာဘက်ကဗီဇာညှင်းပယ်ခဲ့တဲ့အပေါ်ကော်မတီရဲ့သဘောထားကိုအခုလိုပြောသွားပါတယ်
။ I'm deeply disappointed that the government of Burma has not granted visas for members
မနက်ငယ်ကတည်းကနိုင်ငံကဖွံ့ဖြိုးရေးကော်မတီ IDC ဖွဲ့ဝင်တွေကမြန်မာဆွေရကပြည်ဝင်ဗီဇာထုတ်မပေးတဲ့အပေါ်အလိုမဲ့စိတ်ကြပါတယ်။ဒီလိုစိတ်ကြွက်ဖွဲ့ကောင်းတဲ့ကိစ္စနဲ့ပတ်သက်လို့မြန်မာအနာပိုင်တွေနဲ့လည်းဆက်သွယ်ပြောဆိုပြီးပါပြီ။မြန်မာနိုင်ငံနဲ့ပြင်ပမှာရှိနေတဲ့ပြည်တည်အကူအညီပေးရေးအစီအစဉ်ရဲ့နောက်ထပ်ထောက်ပံ့မှုတွေအဖြစ်လှူဆောင်ပေးနေတဲ့IDC ရဲ့အရေးပါတဲ့ဆောင်ရွက်ချက်တွေကိုကျွန်တော်သိမှတ်ပြုပါတယ
်။ဒီတိန်အောက်လွှတ်တော်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးကော်မတီအဖွဲ့ဝင်လွှတ်တော်အမတ်တွေအနေနဲ့မြန်မာနိုင်ငံကို February 28ရက်နေ့မှာတွားရောက်ဖို့ပြင်ဆင်ထားခဲ့ကြောင်းအောက်လွှတ်တော်အမတ်စတီဗင်ထရစ်ကပြောပါတယ်။မြန်မာအာဏာပိုင်တွေဘက်ကဗီဇာညှင်းပယ်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တရားဝင်တုံ့ပြန်ခဲ့တဲ့အချက်၃ချက်ကိုလည်း Mr. ထရစ်ကအောက်လွှတ်တော်မှာအခုလိုပြောကြားခဲ့ပါတယ
်။ First that there is an extended public holiday in Burma.Secondly, that
မဒီအနေနဲ့မနက်ငယ်မှာရက်စီရုံးပေးရဖြစ်နေလို့ဒုတိယချက်အနေနဲ့လူငုံရေးအခြေအနေကရခိုင်ပြည်နယ်ကိုတွားရောက်ဖို့ဆက်လက်ကန့်သတ်ထားပြီးနောက်ဆုံးချက်ကတော့လွှတ်တော်အမတ်တွေနေ့ကကြေညာချက်ထုတ်ပြန်တဲ့အထက်မှာပါတဲ့အချက်နဲ့တိုက်ဆိုင်နေလို့ကျွန်တော်ထင်ပါတယ်။အဲဒါကတော့မြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုရခိုင်ပြည်နယ်မှာစစ်တပ်ရဲ့လူအခွင့်အရေးကျူးလွန်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိသူအဖြစ် ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်ဖို့ဝန်ဝန်တောင်းဆိုတဲ့ဆာမှာ IDC ဖွဲ့ဝင်လွှတ်တော်အမတ်တွေကသူရဲ့ကိုယ်ပိုင်သဘောထားတွေနဲ့ပါဝင်လက်မှတ်ရေးထိုးခဲ့တဲ့အပေါ်မြန်မာအနာဂတ်နေဘက်ကနှိမ့်ညွှန်ခြင်းမရှိခဲ့ဘူးဆိုတာပါ
။ရခိုင်ပြည်နယ်ပဋိပက္ခကိုပြည်တင်အောက်လွှတ်တော်အနေနဲ့စိတ်ဝင်စားအနီးကပ်စောင့်ကြည့်နေခဲ့ကြောင်းစတီဗင်ထရစ်ကဆိုပါရယ်။ဒါ့အပြင်အောက်လွှတ်တော်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးကော်မတီအနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအထောက်အကူပေးရေးအကူအညီတွေကိုအင်နဲ့အားနဲ့လှုံ့ဆော်ဖို့ရှိနေကြောင်းလည်းသူကပြောပါရယ်။IDC အဖွဲ့ဝင်လွှတ်တော်အမတ်တွေအတွက်ဗီဇာထုတ်ပေးဖို့မြန်မာနိုင်ငံဆိုင်ရာပြည်ထောင်တန်မတ်ကြီးအင်ဒရူးပက်ထရစ်နဲ့ပြည်ထောင်နိုင်ငံသားရဲ့ဌာနအရာရှိတွေကနေမြန်မာအစိုးရဘက်နဲ့ရောလန်ဒန်မှာရှိတဲ့မြန်မာတန်ရုံးနဲ့ပါဆက်သွယ်စ조사ဆောင်ရွက်ခဲ့ကြောင်းစတီဗင်ထရစ်ကအောက်လွှတ်တော်မှာတင်ပြသွားပါတယ်။သူကိုယ်တိုင်လည်းလန်ဒန်မှာရှိတဲ့မြန်မာတန်မတ်ကြီးကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့တာနဲ့ပတ်သက်လို့အခုလိုပြောပါတယ်။
I myself spoke yesterday morning over the telephone to the Burmese ambassador.
ဒီစာပြစာနဲ့ပတ်သက်လို့မနေ့ကမြန်မာတမ်မကြီးကိုကျွန်တော်ကိုယ်တိုင်ဖုန်းဆက်ပြောဆိုခဲ့ပါတယ်။တွတ်တော်မတ်တွေကိုဗီဇာညှင်းပယ်ခံမှုပေါ်ပြည်ထောင်နိုင်ငံရေးဌာနကအရေးကြီးတဲ့ကိစ္စဖြစ်ဘယ်လိုဆောင်ရွက်နေတယ်ဆိုတာကိုလည်းကျွန်တော်ပြောပြခဲ့ပါတယ်။တွတ်တော်ကိုတွန့်ပြန်တာတဲ့ပူပြီးအရေးကြီးတဲ့အဆင့်ဖြစ်သတ်မှတ်ပါတယ်။အောက်တော်ဥတော်ကိုယ်တိုင်ကမြန်မာတမ်မစီကိုစာရေးခဲ့တဲ့အတွက်အခုလိုဗီဇာညှင်းပယ်ခဲ့တဲ့အကြောင်းရင်းကိုသူတို့ဘက်ကတရားဝင်တွန့်ပြန်ခဲ့တာဖြစ်ပါတယ်။
အခုလိုဗီဇာညှင်းပယ်ခံရတဲ့အတွက်မြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အပါအဝင်အစိုးရဖွဲ့ဝင်ဝင်ကြီးတွေစစ်ဖက်ဆိုင်ရာအရာရှိကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံဖို့ရှိတဲ့အစီအစဉ်တွေအားလုံးကိုဖျက်သိမ်းလိုက်ရတယ်လို့လည်းမစ္စတာထရီကာဆိုပါတယ်။အခုလိုပြည်တင်အောက်လွှတ်တော်အမတ်တချို့ကိုမြန်မာဘက်ကဗီဇာထုတ်ပေးဖို့ညှင်းပယ်တာဟာအယုတ်ဆိုးအကြီးကျယ်တယ်လို့နိုင်ငံတကာအတိုင်းအဝန်မှာလည်းမြန်မာနိုင်ငံရဲ့တန်တမာရေးတိုက်ခါထိခိုက်မှုတွေရှိကြောင်းဒီတဲ့ချေဆိုင်မြန်မာရေးလှုပ်ရှားနေတဲ့ဘာမကမ်ပိန်း UK ညွှန်ကြားရေးသူ Mark Farmana က VOE ကိုပြောပါတယ
်
ဒီကိစ္စကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာနဲ့ပတ်သက်တဲ့လှုပ်ဆောင်မှုတွေမှာထိခိုက်မှုတွေရှိနေပါလိမ့်မယ်မြန်မာနိုင်ငံကိုထောက်ပံ့ပေးနေတဲ့အကူအညီတွေထဲမှာအထူးသဖြင့်အစိုးရနဲ့တွတ်တော်ကိုထောက်ပံ့မှုတွေနဲ့ပတ်သက်လို့ပြန်ပြီးတော့တုံ့တက်ဖို့အခုဆိုရင်ပြည်ထောင်တွတ်တော်အမတ်တွေကပြည်ထောင်အစိုးရကိုတောင်းဆိုနေကြပါကြီ
းမြန်မာနိုင်ငံအတွက်တစ်နှစ်ကိုပြည်ထောင်နိုင်ငံကအခုအညီစာလင်တန်းပေါင်း140ထောက်ပံ့ပေးနေတာဖြစ်ပါတယ်။ဒါအပြင်ဗီတိန်လွတ်တော်ဘက်ကလည်း2018နဲ့2019ခုနှစ်တွေအတွက် မြန်မာနိုင်ငံကိုအကူအညီပေးဖို့စတာလင်စမ်းပေါင်း100ရာထားပြီးသားဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံရဲ့ခီးစဉ်ကိုဖျက်သိမ်းလိုက်ရပြီမလဲ IDC အဖွဲ့ဝင်ဂျစ်တင်အောင်လွတ်တော်အမတ်တွေအနေနဲ့သူတို့ရဲ့ဒုတိယအစီအစဉ်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းဒီမှာဂျစ်တင်နိုင်ငံကထောက်ခံကူညီပေးနေတဲ့အခြေအနေတွေကိုလာမယ့်တောက်ကြံဒီမှာတွားရောက်ကြည့်ရှုမှာဖြစ်ပါရှင်။